မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတင်းရှောင်ခဲ့ရတဲ့ပလဲဝဒေသဘက်ကဒုက္ခသည်200ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတာကြောင့်နေဆက်ကြီးရွာတွေမှာခိုလုံနေရတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒုက္ခသည်တွေကိုအကူအညီပေးဖို့ကြိုးစားနေသူတွေကိုလည်းဘင်္ဂလားဒေ့ရှ်နေဆက်စစ်တပ်အကြီးအကဲကပိတ်ပင်နေတာကြောင့်ဒုက္ခသည်တွေအခက်ကြုံနေရပါတယ်။ဒီအကြောင်းနဲ့အတူရခိုင်ပြည်နယ်ဘက်ကပဋိပက္ခနောက်ဆုံးအခြေအနေတွေကိုထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းချောင်ထွက်ပြေးခဲ့တဲ့ပလဝါမြို့နယ်ကရခိုင်နဲ့ခမီးစစ်ရှောင်မိသားစု200ကျော်ဟာဘင်္ဂလားဆိုရကနေလက်မခံတဲ့အတွက်မနေ့ကအင်္ဂါနေ့မှာမြန်မာနယ်စပ်ဘက်ကိုလှည့်ပြန်လာရပြီလို့ဘင်္ဂလားဒေ့ရှ်အခြေစိုက်စစ်ဘေးရှောင်ဒုက္ခသည်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးဝင်းတင်းက VOA ကိုပြောပါရတယ
်။ဒီဘင်္ဂလားဒေ့ရှ်ဆိုဝန်ကြီးရခိုင်မုံရစစ်တပ်ကရသူတို့ကဒီဆိုင်ရုံဝင်ပဋိပက္ခရှင်းလင်းဝင်လုပ်တဲ့ဒီဒုက္ခသည်မှဝင်လို့မရဘူးလက်ခံလို့မရဘူးဆိုတဲ့အပေါ်ကအမေနဲ့ဟုတ်ကဲ့ဒီလိုဒီနေချာတော့တာဒီဂျီဘီကနေပြီးတော့ဒီလိုဖုန်းရဲ့အစမှာဒီနေရာကနေတော့ဘဘာဒီကိုပြန်တော်တော့သူတို့ကိုနှိမ့်ထုတ်လိုက်ပါလားအဲ့ဒီနှိမ့်ထုတ်တော့ဟိုဒုက္ခသည်တွေကချောက်ပြီးတော့ရှင်းမိသားစုကနေပြီးတော့အိန္ဒိယမြန်မာဘက်ကိုဆက်တော့တယ်လို့ကျန်နေတဲ့မိသားစုတွေကအဲ့ဒီနေရာမှာနေလို့မရတော့ဘဘာပြည်ကိုလည်းဝင်လို့မရတော့မြန်မာမေကပြည်မျိုးဆိုတဲ့ဇာတ်ရော်ရှိပါတယ်ခင်ဗျအဲ့ဒီတောင်ပေါ်မှာယာယီသေးလေးတွေထိုးပြီးတော့ခေါလုံနေရတယ်လို့ကျွန်တော်ဆက်ရတယ်ခင်ဗျ
ဒီစစ်ရှောင်းနေရကျော်ဟာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲကြောင့်ချင်းပြည်နယ်ပလဝမြို့နယ်ခမောင်းဝနယ်ကင်သလင်းကျေးရွာကနေဒီလဆန်ပိုင်းတို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစစ်ပီးသိမ်းချောင်ခဲ့ကြတာပါဘင်္ဂလားဒေ့ရှ်ဆိုရကနေဒုက္ခသည်တွေကိုလက်မခံတဲ့အတွက်လက်ရှိခိုလုံရဘန်ဒရာပေခရံရုံမော်မြို့နယ်အမှတ်ခွန်းနဲ့ရမက်ကြီးနယ်မြေစော်ချိုင်ကျေးရွာကနေမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်တီမြို့ကျေးရွာဘက်ကိုမနေ့ညနေပိုင်းမှာရောက်ရှိလာနေကြတာပါလက်ရှိသူတို့နေထိုင်တဲ့ဒေသဘက်ကိုအကူအညီပေးဆောင်ဖို့တာစီမှုတွေရှိနေတယ်လို့စစ်ရှောင်းတွေအနေနဲ့ကြားမှာရေအခက်အခဲတွေ့ကြုံနေရတယ်လို့ဒေသရေးကော်မတီဥက္ကဋ္ဌဦးဝင်းသိန်းကဆက်ပြောပါတယ်
အဲ့ဒီနေရာကိုဟိုဂျော်နက်စီအေရက်ကော့စီဘေးအခုအစီကမှာဆွာရောက်ကုန်ပြီးတော့မရဘူးခင်ဗျအဲ့ဒီနေရာမှာခလင်းငါးကြီးတို့ကထောင်းချိုးပြီးတော့အေးပတ်ပြီးတော့ဖြစ်နေတယ်ခင်ဗျဒီအထက်မှာခလင်းကလည်းသုံးယောက်မျိုးပါတယ်ဘန်ဒရဘောမရှိစတဲ့အကြီးကြီးကအဲ့ဒီအထက်ကိုလုံးဝပြေးမဝင်ဘူးခင်ဗ
ျလက်ရှိမှာတော့နေစာဘက်ကိုပြောင်းချွေလာတဲ့စစ်ရှောင်းတွေဟာအနီးနားမှာရှိတဲ့မြို့ကျေးရွာသားတွေကပဲအကူအညီပေးဆောင်နေတယ်လို့သူကပြောပါတယ်။ချင်းမြင့်နယ်ပလဝမြို့နယ်တွင်နှစ်ဖက်တိုက်ပွဲတွေတွင်မှစစ်ရှောင်းဥယျ800ကျော်ရှိနေပြီးဘင်္ဂလားဒေ့ရှ်နယ်စပ်ပါဝင်ပလဝမြို့နယ်ကြောက်တော်မြို့နယ်ဘက်တွင်မှတိမ်းရှောင်နေကြရပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိမ်းမာနေစဲစစ်ရေးချင်းတွေကြောင့်ရွာသား9000ကျော်ဟာစစ်ပေးတိမ်းရှောင်နေရပါတယ်။မနေ့ကတနင်္လာနေ့မှာလည်းရသိတောင်မြို့နယ်အငူမော်ဂုံတန်းရွာနဲ့သာစီကုန်းကျေးရွာကျမှာတပ်မတော်ရင်တန်းဖြတ်တန်းနေစဉ်မိုင်းသုံးလုံးပောက်ကွဲခဲ့တယ်လို့အငူမော်ဂုံတန်းကျေးရွာအုပ်ချုပ်ရေးမှူးဥမောင်တန်းထွန်းကပြောပါတယ်
။မမေကအနာရီ25လောက်ရှိနေတယ်လို့ပောက်ကွဲတဲ့3000လောက်ကျားလိုက်တာလေ။ကျွန်တော်ရွာနဲ့သာစီကုန်းရွာချားထဲမှာပောက်ကွဲတဲ့ကျားပြီးတော့ကျွန်တော်နာရီဝက်လောက်အကြံတော့ကျေးတယ်ဘာမှမရှိတော့ဘူးဘာမှပောက်ကွဲဆိုတာကမြန်မာပောက်ကွဲတာဒီကွဲဖောက်တယ်ဆိုတာလည်းမပြောရဘူး
။ဘုံပောက်ကွဲပြီးလက်နဲ့ငယ်ပြစ်ခတ်တန်ဂျိုချားချားနေရပါမယ်။နှစ်ဖက်တိုက်ပွဲဖြစ်တဲ့လက္ခဏာတော့မရှိဘူးလို့သူကဆိုပါတယ်။မနေ့ကရတိတောင်မြို့နယ်တွင်စစ်ရင်တန်းမိုင်းခွဲခံရမှုအခြေအနေနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွဲဖက်တွင်းမှုနဲ့အေအေပြန်ကြားရေးတာဝန်ခံတို့ကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်းမြို့နယ်တွေတွင်မှတပ်မတော်နဲ့အေအေကြားစစ်ရေးပဋိပက္ခနယ်မြေကျယ်ပြန့်လာတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ဆိုရကနေသွာလာရေးနဲ့မြို့ရွာတွေမှာအင်တန်စုစည်းရင်ပါဝင်စစ်ဆေးမှုတွေပုံမူတင်းကျလာတဲ့အခြေအနေမှာရှိနေပါတယ်။စစ်စစ်မှုတွေတင်းကျနေတဲ့ကြားမှာပဲမင်းညတို့ကမင်းပြမျိုးနဲ့တောင်ဘက်ဆယ်မိုင်กว่าမှာရှိတဲ့ကြောက်ခုတ်ကျေးရွာဥသာသူဟာတနတ်နဲ့ပြစ်ခတ်လှုပ်ကြံခံရတယ်လို့မင်းပြမျိုးကျန်းရေးဂရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်သူကနေနေကြမျိုးနဲ့ကြောက်ခုတ်ကျေးရွာပြောဥပဒ္ဓပြေသူကသူကနေကမုံကျော်တဲ့မုံကျော်ဘာဖြစ်လို့လှုပ်ကြံလာတာလဲတော့မသိဘူးတင်းနဲ့ညလာဖြစ်တာတင်းနဲ့လက်ဆက်ပြပြပြီးတော့ဆက်ပြတော့တာမင်းညတို့ရဲ့ဒီအလောက်ကျွန်တော်တို့တော့ကြည့်တာ
ဘယ်ဖွဲ့ကနေဘာကြောင့်ကြောင့်လှုပ်ကြံတာလဲဆိုတာမသိရသေးဘူးလို့သူကဆိုပါတယ်။ဇန်နဝါရီလ22ရက်နေ့ညပိုင်းမှာလဲမင်းပြမျိုးနဲ့ပန်းမြောင်ကြီးဝသားတို့ကိုအမိမသိတနတ်သမားတို့ကလှုပ်ကြံတပ်ဖြတ်တဲ့ဖြစ်စဉ်တွေရှိတယ်လို့ယနေ့အထိလက်သက်မပေါ်ထုတ်နိုင်သေးပါဘူး။ဒီရပိုင်းတွင်းမှာမောင်သောမျိုးနဲ့တွင်ညမထွက်ရမိတ်ကိုဖေဖော်ဝါရီလ17ရက်နေ့မှာပြည်မှုဆိုင်ရာကြည်သူဥပဒေပုံမှန်144ကိုအမိတ်မှတ်6မြင်းဆောင်2019ကိုနောက်နှစ်လအထိသုံးမြင့်ထုတ်ပြန်ထားပါတယ်။2018ဒီဇင်ဘာလ17ရက်နေ့မှာထုတ်ပြန်ခဲ့တဲ့အမိတ်မှ9မြင်းဆောင်2018ရက်ကုန်ဆုံးလို့နောက်ထပ်နှစ်လတူပြီးညမထွက်ရမိတ်ကိုထပ်မံထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ